88 မျိုးဆက် ចောင်းသားកောင်းဆောင်တွေဖွဲ့စည်းလိုက်တဲ့ ပြည်သူ ပါတီ ကိုជួសូចောင်း ពីបាយောက်မြမအရေးလှှရှားသူတွေက VOA ကိုပြောပါတယ် မြမနိုင်ငံရေးမှာအခိုင်အမာရှိနေတဲ့ NLD နဲ့ပြည်ခိုင်ဖြိုးပါတီ စာရာတွေကိုရှင်ပြိုင်ကြော်တက်နိုင်ဖို့ဆိုရင်လက်ရှိထက်ပိုးပြီးကြိုးပမ်းအားထုတ်ဖို့လိုတယ်လို့လည်းအကြံပြုကြပါတယ်။တိုင်းရင်းသားငြိမ်းချမ်းရေးပြဿနာဖြည့်ရှင်းရေးကိစ္စမှာပြည်သူပါတီကအရင်ပါတီတွေထက်ပိုးပြီးစွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်မှုတွေလည်းရှိနေတာပါ။ကိုညာဝင်းအောင်ကစူစီးပြီးတင်ပြထားပါတယ်ရှင်။
88မျိုးဆက်ចောင်းသားកောင်းဆောင်အများစုနဲ့ဖွဲ့စည်းတည်ထောင်ထားတဲ့ပြည်သူပါတီကိုလွန်ခဲ့တဲ့ဩဂုတ်လကုန်ပိုင်းကစတင်မှတ်ဖို့နေငယ်ပြီးတဲ့နောက်မနစ်တနင်္လာနေ့တုန်းကရန်ကုန်မဟမ်းမြို့နယ်ယူဇနာတာဝါမှာပြည်သူပါတီဌာနချုပ်ဖွင့်ပွဲကိုကျင်းပခဲ့တာပါ။ပြည်သူပါတီကနိုင်ငံရေးခရီးစတင်ရှောင်လန်းလိုက်တာကိုကြိုဆိုကြောင်းနဲ့လာမယ့်2024ရွေးကောက်ပွဲမှာအနိုင်ရဖို့ဆိုရင်မ ောင်ကျော်ကပြောပါတယ
်။တို့ဒါဖြည်းဖြည်းမြဲမြဲလုပ်သွားဆိုကျွန်တော်ဝင်တာပါပဲ။တို့မှလည်းတော်တော်ကျွမ်းကျင်ပြီးစီးရက်တွေပါပါတယ်။တို့တက်နိုင်တယ်မှအခွင့်အောင်ကြိုးစားကြီးဖြည့်ဆင်းမဲ့လို့ကျွန်တော်ယူပါတယ်။တို့မှဒီတိုင်းတိုင်းနဲ့ပတ်သက်ပြီးထူးခြားတဲ့ policy တစ်ခုရှိရတော့ကျွန်တော်သိပါတယ်။လက်ရှိပါတီနဲ့မတူတဲ့အခြေအနေတစ်ခုရှိရလို့ကျွန်တော်သိရပါတယ်။ဥက္ကဋ္ဌကြီးရဲ့ပြောစကားရဆိုတော့သူချိုတွေးထားတဲ့သူ့ရဲ့စီမံကိန်းပေါ့နော်သူ့ရဲ့အကျင့်စီရတာမိန်းကလေးတက်ကိုတော်တော်လေးအထောက်အကူဖြစ်နေတာလို့ကျွန်တော်မြင်ပါတယ်လက်ရှိအာဏာရနေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အတိုက်ခံအဆင့်တွေပြောင်းစက်ဆိုင်ပါတီဒီအားသူနှစ်ခုကြားနေသူတို့ကထိုးထွက်ရမှာဆိုတော့သူတို့အရန်ကိုစူးစမ်းရမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါတွေကိုဒီဖြည့်ချင်းနိုင်ဆိုတော့ဒါ2020ပဲသူတို့ကအတိုင်းတာဒီရနိုင်တယ်လို့ကျွန်တော်ဆိုလဲပါပဲ
မြန်မာနိုင်ငံရေးမှာစီးပွားရေးပြန်လည်ဦးမော်ဖို့လက်နက်ကင်ညဉ့်ညံရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့အရက်ဘက်အစ်စ်ဘက်ဆက်ဆံရေးစတဲ့ဖြည့်ရှင်းရမယ့်ပြဿနာများစွာရှိတဲ့အထက်ကပြည်သူပါတီအနေနဲ့တိုင်းသားအရေးကိုအလေးထားဆောင်ရွက်လာမယ်လို့မျှော်လင့်သူကတော့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုအစ်စ်ဖွဲ့လိုက်တဲ့ဒီပြည်သူပါတီဟာအလားအလာကောင်းမယ်ထင်တယ်အခုကိုကိုကြီးလဲတိုင်းရင်းသားအရေးကိုကယူဆိုင်တဲ့ပုံကိုတယောက်ဖြစ်တယ်ဆိုတော့တိုင်းရင်းသားနေနဲ့လဲဟိုအဆင်ပြေပါလိမ့်မယ်လို့မျှော်လင့်တယ်2020ရွေးကောက်ပွဲမှာဆိုရင်ပြည်သူပါတီဟာ NLD ရောပြည်ခိုင်ပြိုးကိုတော့သူတို့ပြိုင်နိုင်တယ်လို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့သူတို့မှာနာမည်ရှိထားပြီးသားနောက်လူတွေကလည်းဒီ NLD အစိုးရနိုင်လာပြီးတဲ့နောက်ပိုင်းလဲဘူးစီးပွားရေးလဲကျသွားတာရှိတယ်ငင်းချမ်းရေးလဲမရနိုင်ဘူးစစ်တပ်နဲ့လဲတင်မပြေဘူးဆိုတဲ့အခါကျတော့ကျွန်တော်ထင်တာအခုပါတီရဲ့တစ်ထွက်လာလို့ရှိရင်ပြည်သူလူထုတွေလဲအဲ့လာကိုမျောမှန်းပြီးတော့သူတို့ကိုထောက်ခံပါလိမ့်မယ်လို့ကျွန်တော်ထင်တယ
်ပြည်သူပါတီအနေနဲ့နိုင်ငံရဲ့အခြားသောပြဿနာတွေကိုကင်တွယ်ဖို့ဟန်ပြင်းနေတာနဲ့အမျှအရေးကြီးတဲ့စံမာရေးပညာရေးလိုကဏ္ဍတွေမှာပါတီရဲ့မူဝါဒဘယ်လိုရှိသလဲဆိုတာပြည်သူတွေကိုပုံမှန်လင်းလင်းခြားပြဖို့လိုတယ်လို့ကနေဒါနိုင်ငံအယ်ဘာတာစီကောလိကတိကဒေါက်တာခင်စောဝင်းကပြောပါတယ
်ဒီပြည်သူပါတီကအခုမှဖြစ်လာတာဆိုတော့ပေါ့နော်ပြည်သူအတွက်ဘယ်လောက်ထိလုပ်ပေးမယ်ဆိုတော့ကျမတို့အဲတိတိကျကျမသိသေးတော့စောင့်ကြည့်ဖို့တော့လိုပါတယ်ဒါပေမဲ့အခုလက်ရှိပြောဆိုနေတာနားထောင်တဲ့အခါမှာဒီကဲဗမာပြည်မှာလိုအပ်နေတဲ့ဒီငင်းကြိုင်းနဲ့ပတ်သက်လို့တိုင်းရင်းသားလူမျိုးစုတွေနဲ့နားလည်မှုရပြီးတော့လက်တွဲပူးပေါင်းမှုဆိုရဲအဲဥတီတက်ကလေးပြောနေတာကြားရတယ်ဒါပေမဲ့ဗမာပြည်မှာအရေးတကြီးလိုအပ်နေတဲ့ဒီပညာရေးနဲ့ပတ်သက်လို့ကျန်းမာရေးနဲ့ပတ်သက်တဲ့အဲမူဝါဒတွေရောဘယ်လိုရှိလဲဆိုတာတော့အခုထပ်ပို့ပြီးတော့စောင့်ကြည့်ပြီးတော့နားထောင်ဖို့လိုအပ်ပါတယ
်။ဦးကိုကြီးဦးဆောင်တဲ့ပြည်သူပါတီဟာအစောပိုင်းမှာရှီလေးလုံးပြည်သူပါတီဆိုတဲ့နာမည်နဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခဲ့ပေမဲ့ဝိုင်းဝန်းကန့်ကွက်ခဲ့ကြတာကြောင့်ပါတီနာမည်ကိုပြည်သူပါတီအဖြစ်ပြောင်းလဲခဲ့ရပါတယ်။ပြည်သူပါတီထဲမှာတော့88မျိုးဆက်ចောင်းသားកောင်းဆောင်នីဖြစ်တဲ့ဦးမင်းကိုနိုင်ဦးဂျင်မီဦးထေးကျွဲဦးမြအေးစတဲ့နာမည်ကျော်ပုဂ္ဂိုလ်တွေပါဝင်ခြင်းမရှိပါဘူးဒီပါတီအနေနဲ့ပြည်သူတွေရဲ့လိုအပ်ချက်နှင်နာချက်တွေကိုအလေးထားကာကွယ်သွားမှာဖြစ်သလိုတိုင်းသားပါတီတွေနဲ့နှီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုလည်းထားရှိသွားမယ်လို့ပါတီកောင်းဆောင်တွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်